ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ဒီတိုက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တင်ဘာ5ရက်နေ့ကစပြီးနယ်မြေရှင်းလင်းလုပ်ငန်းတွေကိုတပ်မတော်ဘက်ကလုံးဝဆောင်ရွက်ခြင်းမရှိတော့ဘူးလို့မြန်မာအစိုးရကထပ်မံပြောကြားပါတယ်။ပြည်ပကဖြစ်နေတဲ့ရခိုင်မြောက်ပိုင်းကိုတန်တမန်တွေနဲ့သတင်းမီဒီယာတချို့ကိုအင်္ဂါနေ့တုန်းကဖိတ်ခေါ်ပြသခဲ့တာပါ။ဒီခီးစင်နဲ့ပတ်သက်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုယ်စောဝင်းလှိုင်မေးမြန်းရမှာအခုလို့စပြောပါတယ
်။ဒီကတော့ကျင်ရတော့အမတ်တစ်ကတော့ဒီစက်တင်ဘာ9ရက်နောက်ပိုင်းမှာဘာမှကိုမရှိပဲနဲ့တော့ဒီတက်မတော်ကလည်းဘာမှဟိုတုံ့ပြန်တာလည်းမရှိဘာမှမရှိပဲနဲ့ပြစ်ခတ်လည်းမရှိဘာမှမရှိခြားအကြောင်းတရားဘာမှမရှိပါပဲလေရဲ့ဒီဟိုဘက်ကိုတစ်ဖက်နိုင်ငံကိုဟိုဒီဘင်္ဂလားဒေ့ရှ်ဘက်ကိုတွားရလို့ရှိရင်ဒီရွေးနဲ့ရှိနေတယ်စတိုက်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒါကိုတိချာကြည့်အောင်ကျွန်တော်တို့ကအင်းကြီးနိုင်ငံ၅ခုပေါ့နော်အင်းကြီးနိုင်ငံ၅ခုကိုယူလိုက်တယ်ကဲ့ရဲ့ကျွန်တော်တို့နဲ့ကဲ့ရဲ့အင်းကြီးနိုင်ငံ၅ခုအင်းကြီးရဲ့တရုတ်ရဲ့လာအိုရဲ့ထိုင်းရဲ့ဘင်္ဂလားဒေ့ရှ်ရဲ့ငါနဲ့ငါတန်တမာများနဲ့ဒီချာချာသူနဲ့ဘာအကြောင်းလဲပေါ့အဲ့ဒါမျိုးတွေကြည့်အောင်ဆိုပြီးတော့ဟိုအဲ့ထွက်ခွာဖို့အတွက်ဟိုနေဆက်ကိုရောက်ရှိနေရဲ့ကန်းဆက်ကိုရောက်ရှိနေရဲ့ဒီလိုနေတွေ့မယ်တွေ့ပြီးတော့စကားပြောမယ်အဲ့ဒီကနံပါတ်1နံပါတ်2ကတော့ကျန်တဲ့အဲ့ဒီမြောက်ပိုင်းဒေသမှာရခိုင်ဒီပေါင်တော်ဒေသမှာဖြစ်ပေါ်နေတဲ့ဖြစ်ခဲ့တဲ့နေရာတွေပေါ့ဖြစ်ခဲ့တဲ့နေရာတွေမှာအခုကျန်ခဲ့တဲ့လူတွေရှိတယ်ကျန်ခဲ့တဲ့ရွာတွေမှာလည်းဟိုဒီမွတ်စလင်ဘာသာဝင်ရောတိုင်းရင်းသားတွေရောဒီရခိုင်ရောကျန်တဲ့ဟိန္ဒူဘာသာဝင်ရောစုပေါင်းနေကြတဲ့ရွာတွေလည်းရှိတယ်။နောက်ပြီးတော့မွတ်စလင်တွေလည်းနေရွာလည်းရှိတယ်။တိုင်းသားတွေရွာလည်းရှိတယ်။အဲ့တော့သူတို့တွေလည်းရှိအခြေအနေတွေပေါ့။လက်ရှိအခြေအနေဓာတ်တွေလည်းပြရအောင်ပေါ့။နောက်ဖြစ်ဒီဖြစ်ပေါ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းဒီအင်ဂျင်နီယာတွေနဲ့ရွာထင်ထင်တွေ့ရအောင်ပေါ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုအဓိကရည်ချက်ကလည်းနှစ်ခုပါ
။ဟုတ်ကဲ့ဆရာ။ဟုတ်ကဲ့။နောက်တစ်ခုကဆရာအခုတနင်္လာနေ့ကပဲEU ဥရောပကောင်စီကနေပြီးတော့သူတို့ဟိုတင်းစားရှင်းလင်းပွဲတစ်ခုမှပြောတော့တာရှိပါတယ်ဆရာကြားပြီလားတော့မသိပါဘူးဘာလဲဆိုတော့မြန်မာစစ်ကောင်းဆောင်တွေကိုဟိုပြစ်မှတ်ထားအရေးယူဖို့သူတို့လုပ်နေတယ်ပေါ့နော်နောက်တစ်ခုအဲ့ဒီထက်မှတဘာလဲပြောတော့တာကဒီပြိပကဖြစ်တဲ့ဒေတာတွေမှာဒေတာတွေကိုနိုင်ငံတကာကအကူအညီပေးအဖွဲ့တွေဝင်ရောက်ခွင့်မြန်မာအစိုးရအနေနဲ့ဝင်ရောက်ခွင့်ပြုသင့်တယ်ဆိုပြီးတော့သူတို့ထပ်ခါတလဲလဲပြောနေတာရှိပါတယ်အခုချိန်ထိဝင်ခွင့်မရသေးဘူးဆိုတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီဟာကိုဆရာတို့နိုင်ငံတကာကအကူအညီပေးအဖွဲ့အစည်းတွေလာခွင့်ပြုဖို့ဝင်ခွင့်ပြုဖို့အကူအညီပေးခွင့်ပြုဖို့အစီအစဉ်ရှိပါသလားဆရာ
အခုကျွန်တော်တို့ပြောတယ်မလားကျွန်တော်တို့မှာဖြစ်နေတဲ့ကိစ္စတွေမှာဒါနှစ်ရှည်လားများအခြေတင်လာတဲ့ကိစ္စရှိတယ်ဒါလည်းကျွန်တော်တို့ရဲ့ရခိုင်တိုင်းသားများရောဒီမွတ်စလင်ဘာသာကိုးကွယ်တဲ့လူများရောနှစ်ရှည်လားများတစ်ဖက်နဲ့တစ်ဖက်နဲ့ယုံကြည်မှုမရှိဘူးတစ်ဖက်နဲ့ဟိုတဖြည်းဖြည်းနဲ့ဟိုယုံကြည်မှုတည်ဆောက်ရတာခက်ခဲလာတယ်ဒါတွေကိုတအားသာသာဖြစ်ဖို့ကျွန်တော်တို့ကြိုးစားတယ်ကြိုးစားတဲ့ကြားပဲဒီကြံဖတ်မှုတွေကနေပြီးတော့ပြန်ပြီးတော့ပို့ပြီးတော့စိုးရွားစေတဲ့တိစ္ဆာကိုဖော်ဆောင်လိုက်တယ်အချင်အဲ့ဒီမှာကြာလို့အဲ့ဒီမှာမနေ့တုန်းကများဆိုရင်ကျွန်တော်တို့ပေချာကိုတွေ့ကြရတာဒီ25 October attack မတိုင်ခင်ကတိုင်းရင်းသားတွေကိုတတ်သွားတယ်လူညုံရေးတွေကိုတတ်သွားတယ်တတ်သက်ခံရတဲ့ဒီအကြံဖတ်တွေကြောင့်ရက်ဆက်ဆက်အသက်ခံရတဲ့လူနေရရင်မဟုတ်ဘူးအဲ့ဒီမိသားစုတွေကအကုန်လုံးအဲ့ဒီမှာရှိရောက်လာရောက်လာပြီးတော့ဒီကိစ္စတွေကကြကြနန်းနာကိုကျွန်တော်တို့အကုန်လုံးဒီရတာရှိရပေါ့အဲ့ဒီနောက်ပိုင်းမှာလည်းဒီလိုမျိုးတက်ပြတ်မှုတွေကြံဖက်မှုတွေကနေအခြေထည်လာပြီးတော့ဒီလောက်ထိကြီးမားတဲ့ပဋိပက္ခကြီးတစ်ခုကိုဖြစ်ပေါ်စေခဲ့တယ်ပေါ့ဒါပေမဲ့ဒါတွေကဒီကြံဖက်မှုဖြစ်စဉ်ကနေစပြီးတော့ပြန်ပြီးတော့ဟိုဘောင်းတောင်လာတာဖြစ်ပေမဲ့ငကိုရင်းကနေပြီးတော့နှစ်ဖက်အဖွဲ့အစည်းမှာအဆင်မပြေတာတခါတရံမဖြစ်တာကြီးအခြေခံလာတာရှိဒါတွေကိုဝိုင်းဝန်းဖြေရှင်းရမယ်ကိစ္စတွေရှိတယ်နိုင်ငံတကာရဲ့အကူအညီဆိုတာကျွန်တော်တို့ကနိုင်ငံတကာနဲ့ဒီကြည့်ရင်ဒီဆိုအစရေဥပမဆောင်ရတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံလည်းကျွန်တော်တို့ဖြစ်တာအဲ့တော့ဒါတွေကလည်းဥပဒေနဲ့အညီဆောင်ရွက်မဲ့ကိစ္စတွေအကုန်လုံးကိုကျွန်တော်တို့စဉ်းစားမှာပဲဖြစ်တယ်ဒါပေမဲ့အခုလက်တော်လေးဖြစ်နေတဲ့ကိစ္စမှာတော့ကျွန်တော်တို့နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ပြည်သူတွေနဲ့ကျွန်တော်တို့အစိုးရနဲ့နည်းနည်းချင်းချင်းအခုလောလောဆယ်ဆယ်ဆောင်ရွက်နိုင်တဲ့ကိစ္စတွေရှိပါတယ်ဒါကြောင့်ပ
ါဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုလေးပါဆရာအခုဒီကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ဖို့ကော်မတီဖွဲ့ထားတဲ့အထက်မှာဆရာကလည်းဥက္ကဋ္ဌခန့်ထားတာကျွန်တော်တို့တွေ့ပါတယ်ဆိုတော့ဆရာအဲ့ဒီကော်မတီရဲ့ကော်မရှင်ရဲ့အကြံပေးချက်တွေကို စတင် account ထဲပေါ်နေပါပြီလားဘလောက်ထိခီးရောက်ပါပြီလဲဆရာအခုသွားတဲ့ခီးစဉ်ကတော့အဲ့ဒီဟာရဲ့ဒစိတပိုင်းဖြစ်မလား
ချက်ချင်း account ထဲပေါ်နေတယ်အဲ့တော့ဒီအဲ့ရထွက်ပြီးတော့7ရက်နေ့မှာကျွန်တော်တို့ဖွဲ့ဖွဲ့တယ်7ရက်နေ့ကစပြီးတော့စီဝေးတွေခေါ်တယ်မြေပြင်ကွင်းဆင်းလေ့လာတယ်နောက်ပြီးတော့ဒီ priority area တွေလက်မှတ်တယ်ဒါတွေအကုန်လုံးကျွန်တော်ဇက်တိုက်ဆောင်ရွက်နေတယ်အခုလည်းဒီခုသွားတဲ့ကိစ္စမှာလည်းဒါ account ထဲပေါ်နေတဲ့အနေနဲ့ပါဝင်တာဖြစ်တာပဲဘာဖြစ်လို့ဆိုတော့ဒါနှစ်ဖက်ပေါ်စီသဟာဒါတာဖြစ်ဖို့ကိစ္စကြီးလည်းပါတယ်လို့ပြည်내ထူထောင်ရေးလုပ်ငန်းတို့ပြည်내နေရာချက်လိုက်လုပ်ငန်းတို့ဒါတွေကိုဆောင်ရွက်တာကြီးလည်းကျွန်တော်တို့ရှိတယ်နောက်တစ်ခုကတော့ဒီအရေးကြီးတဲ့ဟာကတော့ national verification process ဒါနဲ့ပတ်သက်ပြီးတော့လည်းရွာသားတွေကိုရှင်းပြနိုင်တယ်သူတို့ကလည်းသဘောပေါက်ပြီးအားသက်တွေပေါင်းဝင်ဆောင်ရွက်မယ်ကိစ္စတွေရှိတယ်ဆိုတော့ကတော့ဒီနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မယ်ကိစ္စတွေကိုအားလုံး consult ကျွန်တော်ဆောင်ရွက်မှာဖြစ်ပါတယ်ဒါကတော့ဒီအကောင့်တွေပေါ်မှုမှာအဓိကအရေးပါတဲ့ကိစ္စပေါ့အဲ့ကြတော့လေကျွန်တော်တို့ဥပဒေနဲ့အညီအကုန်လုံးဆောင်ရွက်မှာဖြစ်တဲ့တွန်းတွန်းတိုက်တိုက်ကျွန်တော်တို့တကယ်ကိုအင်းနဲ့အားနဲ့ဆောင်ရွက်မှာဖြစ်ပြီအရင်တော့နှီးကွေးရဲ့ကိစ္စတွေကပို့ပြီးတော့ငြင်းဆန်လာမယ်ပေါ့ဒါကအဓိကပါပဲကျွန်တော်တို့ဆောင်ရွက်နေပါတယ်စနေပါတယ်ခင်ဗျအချက်ချင်းနဲ့
လူကယ်ပြန်ဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကိုကျွန်တော်တို့အဖွဲ့သားကိုဇော်ဝင်းလိုက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျ